မြန်မာနိုင်ငံသားတွေပေါ်အမေရိကန်အစိုးရကပြည်ဝင်ခွင့်ဗီဇာတချို့ကန့်သတ်လိုက်တာကိုပြန်ရုပ်သိမ်းအောင်သတ်မှတ်ချက်တွေအတိုင်းပူးပေါင်းလှုပ်ဆောင်သွားမယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးကပြောလိုက်ပါတယ်။အခုလိုဗီဇာကန့်သတ်ချက်ကြောင့်အမေရိကန်ပြည်ထောင်စုကိုလာဖို့ပြင်နေကြတဲ့မြန်မာဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံသားတွေအတွက်နှိမ့်နာမှုဖြစ်စေတယ်လို့ဒုက္ခသည်ရေးဆောင်ရွက်သူတချို့ကသုံးသပ်ပါတယ်။အပြည့်အစုံကိုနားဆင်ကြည့်ပါခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့လူညုံရေးနဲ့လူမှုဘဝဖူလုံရေးကိုကာကွယ်စောင့်ရှောက်မှုအတွက်သတင်းအချက်အလက်မျှဝေပေးဖို့အားနည်းတဲ့နိုင်ငံကနိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာကန့်သတ်ဖို့နိုင်ငံသားရေးဝန်ကြီးဌာနနဲ့အမိမြေလူညုံရေးဌာနကိုသမ္မတဒေါ်နယ်ထရန့်ကဇန်နဝါရီ31ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးညွှန်ကြားခဲ့တာပါအခုလိုကန့်သတ်လိုက်တဲ့အပေါ်သူဘယ်လိုနားလည်လဲဆိုတာအမေရိကန်နိုင်ငံဆိုင်ရာမြန်မာသံအမကြီးဦးအောင်လင်းကရှင်းပြပါတယ
်အမေရိကန်ဆိုရနေလို့မြန်မာနိုင်ငံနဲ့ဒီလူဝင်မှုကြီးကြပ်ရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်နေတာလည်းရှိတယ်။မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာသတ်မှတ်ထားတဲ့စံချိန်တွေကိုလိုအပ်တယ်လို့သူတို့ကသတ်မှတ်ထားတဲ့အတွက်ကြောင့်ကျွန်တော်တို့အပေါ်ကိုအခုလိုသမရိုက်ခံနေပြီးတော့လက်မှတ်ရေးထိုးပြီးတော့ထုတ်ပြန်တာလို့ဖော်ပြထားတာတွေ့ရပါတယ်။မြန်မာနိုင်ငံဆိုလို့ရှိရင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တယ်။ကုလသမဂ္ဂမှာလုံခြုံရေးကောင်စီမှာဒီစံဖက်မှုနဲ့ပတ်သက်နေတဲ့ပုံစံတွေနဲ့ပတ်သက်ပြီးတော့သတင်းမျှဝေတာအဲ့ဒီနေရာမှာလည်းမြန်မာနိုင်ငံကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။အခုအမေရိကန်ဆိုရသတ်မှတ်ထားတဲ့ဒီအဆင့်မြင့်တဲ့ဒီပညာတွေပေါ့ဗျာ။ဟိုလောလောဆယ်ကတော့ဒီelectronic နဲ့ပတ်သက်တဲ့သတင်းအချက်လက်တွေမျှဝေတာတော့ဘာလို့ကတော့ကျွန်တော်တို့အနေနဲ့ကတော့ဒီဥစ္စာတွေကိုနိုင်ငံတကာစံချိန်ပြီးဖို့အတွက်ပေါ့ကျွန်တော်တို့လုပ်နေတဲ့အနေအထားရှိပါတယ်။
2020ဖေဖော်ဝါရီ21ရက်နေ့ကစပြီးမြန်မာနိုင်ငံသားတွေအတွက်ရွှေပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာ immigrant visa နဲ့ DB visa တွေကိုထုတ်ပေးတော့မှာမဟုတ်ဘူးလို့ရန်ကုန်အမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်မြန်မာပြည်ထရေးဝန်ကြီးဌာနဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာအားနည်းချက်ရှိနေတယ်လို့အမေရိကန်အင်ဒီယားနားပြည်နယ်ကဒုက္ခသည်အရေးကူညီဆောင်ရွက်နေသူဒေါက်တာရိုရင်းငါကထောက်ပြပါတယ
်အဓိကပြည်ထရေးပေါ့နော်ဒီအစိုးရလက်ထက်ကစပြီးတော့အခုဒီမိုကရေစီအစိုးရဖြစ်ပြီးမဲ့ဒါပြည်ထရေးကတော့ဒါစစ်တပ်ရဲ့နေတိုင်းနေလုံးပဲဖြစ်တယ်။သူရဲ့ပူးပေါင်းဆောင်ရွက်မှု Interpol နဲ့ဆက်ဆက်မှုအချက်လက်တွေတွင်းမှုတော့တော်လေးကိုအားနည်းမယ်လို့ကျွန်တော်ထင်တယ်ခံမှန်းတယ်။အဲဒါကြောင့်အမေရိကကနေဒီထောက်ပြတဲ့အဲ့ဒီတစ်ချက်ကလည်းဒီဖန်ကမယ်လို့ထင်တယ်။အဓိကတော့ပြည်ထရေးဌာနအနေနဲ့ရဲဌာနအနေနဲ့အမေရိကန်ဆိုရနဲ့နိုင်ငံတကာနဲ့ပူးပေါင်းဖို့လိုလိမ့်မယ်လို့ထင်တယ်
။ဒါပေမဲ့လည်းအမေရိကန်ရဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုဟာယာယီတာဖြစ်ပြီးမြန်မာနိုင်ငံသားတွေအပေါ်ကန့်သတ်မှုကနေပြန်ရုပ်သိမ်းအောင်သတ်မှတ်ချက်တွေနဲ့အညီအမေရိကန်နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တာမကြီးဦးအောင်လင်းကပြောပါတယ်
။ဒီဥစ္စာကလည်းအစဉ်အမြဲထာဝရမဟုတ်ဘူးဆိုတဲ့ဟာလည်းသူတို့အတိအကျဖော်ပြထားတာရှိပါတယ်။နောက်ပြီးတော့အခုဟာကဆိုလို့ရှိရင်လည်းပိတ်ပင်ထားတဲ့ဆိုတဲ့ဟာတဲ့ဆက်ပန်းလုပ်ထားရဆိုတော့ရဆိုင်ထားရဆိုတော့အသုံးလုံးကိုသူတို့သုံးတာတွေ့ရပါတယ်။ဒါကြောင့်မို့အများတန်းနှစ်နိုင်ငံထိတွေ့ပြီးတော့သူတို့ပြန်လည်ပြီးတော့သုံးသပ်ပြီးတော့တနေ့ကြမယ်ဆိုလို့ရှိရင်တော့သူတို့ရဲ့ယက်တီချက်တွေသူတို့ရဲ့သဘောထားတွေကြောင်းလဲဖို့အတွက်လည်းရှိနိုင်ပါတယ်လို့ကျွန်တော်အနေနဲ့ကတော့ယူဆပါတယ
်။အခုလိုဗီဇာကန့်သတ်ချက်ကြောင့်အမေရိကန်ပြည်ထောင်စုကိုလာဖို့ပြင်နေကြတဲ့ဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံသားတွေအတွက်နှိမ့်နာမှုဖြစ်သွားစေတယ်လို့ဒေါက်တာရိုဒင်းငါကပြောပါတယ်။
တော့ကိုစိတ်မကောင်းဖြစ်ပါတယ်အဲ့လိုပိတ်တင်ချင်းအဖြစ်ကျွန်တော်တို့မလေးရှားနဲ့အိန္ဒိယထိုင်းနဲ့ဆက်တူဘာလို့မှအမေရိကန်ကိုဝင်ဖို့ဒီဒုက္ခတွေစခန်းပေါ့နော် refugee ကနေတဆင့်ရှောက်တဲ့လူတွေအားလုံးကလာလို့မရတော့တဲ့အခြေအနေဖြစ်သွားမယ်ကျွန်တော်တို့အမေရိကန်ကို refugee နဲ့ရောက်လာပြီးတော့ဗမာပြည်သွားပြီးတော့မိမသွားอยู่တာယောက်ျားသွားอยู่တာပေါ့နော်သူတို့မိမကိုခေါ်တာအဲ့ဒါဒီအားလုံးကမလာနိုင်တော့ဘူးဖြစ်သွားမယ်။နောက်တားရချက်ကတော့ဒီအမေရိကန် refugee နေနဲ့ရောက်ပြီးတော့နိုင်ငံသားဖြစ်တဲ့နောက်မှာအဖေအမေမျိုးကောင်မောင်နှမတွေကိုခေါ်တဲ့လူတွေအဲ့ဒါသူတို့ရဲ့ဆွေမျိုးကိုခေါ်တဲ့အားတွေကဒီ visa မရတော့ဘူးပေါ့နော်။ဒါတော့တော်တော်လေးကိုထိခိုက်သွားမယ်ဆိုတာစိတ်မကောင်းပါဘူး
။လက်တလောပြည်ဝင်ခွင့် visa ကန့်သတ်တဲ့အထက်မှာကျောင်းသား visa ၊ကြီးသွား visa ၊အလုပ်လုပ်ခွင့်နဲ့စီးပွားရေး visa စတာတွေကတော့ကန့်သတ်တဲ့အထည်ပါဝင်ခြင်းမရှိပါဘူးအခုကန့်သတ်လိုက်တဲ့ immigrant visa နဲ့ DB visa အမျိုးအစားတွေကိုလည်းလူပုဂ္ဂိုလ်တဦးချင်းရဲ့အကြောင်းကိစ္စပေါ်မူတည်ပြီးချွင်းချက်နဲ့ဖြေလျှော့ပေးဖို့ရှိသလိုအဲ့လိုဖြေလျှော့ပေးမပေးဆိုတာကိုအမေရိကန်ကောင်စစ်ဝန်ကဆုံးဖြတ်သွားမယ်လို့ရန်ကုန်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ